ဂျာပြက်ရွေးကောက်ပွဲမှာအောင်နိုင်ရေးအတွက်ပြည်တော်စုကြံ့ခံရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေးဟာတကုံမြို့တည်အရှိပိုင်းမြို့နယ်အမှတ်124ရပ်ကွက်မှာဒီကနေ့မဲဆွယ်စည်းရုံးဟောပြောခဲ့တာဖြစ်ပါတယ်။ပြည်တော်စုကြံ့ခံရေးနဲ့ဖွံ့ဖြိုးရေးပါတီဟာဘယ်ဓာတ်ပုံမှအာမကိုပဲအရေးအချင်းစစ်မှန်တဲ့ကိုယ်စားလှယ်လောင်းတွေနဲ့ဂျာပြက်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ပြည်ခိုင်ပြူပါတီဥက္ကဋ္ဌဦးတန်းထေးကမဲဆွယ်ပွဲမှာပြောခဲ့ပါတယ်
။ကျွန်တော်တို့ပါတီအနေနဲ့အရေးအချင်းနဲ့ပြိုင်မယ်။ဂုံသိက္ခာနဲ့ပြိုင်မယ်။လှုပ်အားနဲ့ပြည်သူလူထုပေါ်မှာထားတဲ့စေတနာနဲ့ပြိုင်မယ်။တကယ်အလုပ်လုပ်ပြီးပြိုင်မယ်ဘယ်ဓာတ်ပုံမှအာမကိုဘသူမှအာမကိုအရေးချင်းအစ်မနဲ့ပြိုင်မယ်မြတ်မြတ်တာတာပြိုင်မှမယ်အဲ့ဒါကိုယုံကြည်ထားပြပ
ါဒီကနေ့လူလူတွေ့ဆုံဟောပြောပွဲမှာဦးတန်းထေးကမွန်ပြည်နယ်ချောင်းဆောင်တရာအမည်ပေးတဲ့ကိစ္စတွေဟာအသေးအဖွဲကိစ္စတွေသာဖြစ်ကြောင်းပြီးခဲ့တဲ့အစိုးရလက်ထက်ကဖျောင်းနိုင်ထုံးပြီးလမ်းလျှောက်ဆန္ဒထုတ်ပေါ်သူတွေဒီနှစ်မှာလျှက်စစ်မီးပြတ်တောက်တဲ့ဒဏ်ကိုခံရအောင်မှာဖြစ်ကြောင်းပြောခဲ့ပါတယ်။တိုင်းပြည်တစ်ပြည်ကိုအုပ်ချုပ်တဲ့နေရာမှာစိတ်ကူးရင်ဆန်းဆန်းအုပ်ချုပ်လို့မရကြောင်းလည်းပြောပါတယ်
။နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ရန်ကုန်မြို့ပြပို့ဆောင်ရေးခင်မီစီမံကိန်းကြီးကိုဆွဲခဲ့ပြီးသားပါ။နောက်ဆိုကတက်လာတယ်သူချက်ချင်းပြောင်းပလိုက်တယ်အကျိုးဆက်ဟာမြင်တဲ့အတိုင်းပါပဲ။အဲ့ဒါစီမံခံကွက်မှုပါပဲ။တိုင်းပြည်ကိုအုပ်ချုပ်တဲ့ဥစ္စာဟာစိတ်ကူးရင်လို့မရခံစားချင်တယ်လို့မရအရင်လုတ်ခဲ့တဲ့ကောင်တွေအကုန်လုံးမဟုတ်တာလုတ်ခဲ့တာပဲကွာငါတကူပြောင်းပြန်လှန်ပလိုက်ရင်လူတို့ကြိုက်နှစ်သက်ချီရဲဆိုတဲ့စဉ်းစားချက်နဲ့လုတ်လို့မရဘူးအဲ့လိုလုတ်လိုက်ချင်းအပြင်ဆိုးချိုးတွေပဲဖြစ်ဖြစ
်အလွယ်တကူလိန်လဲမဲဆွယ်တဲ့သူတွေကိုယုံကြည်လို့မရပဲအမှန်တကယ်လှုပ်ဆောင်သူတွေကိုသာရွေးချယ်တင်တယ်လို့တိုက်တွန်းခဲ့ပါတယ်မဲဆန္ဒရှင်ပြည်သူတွေအနေနဲ့ခင်းနောက်ကြမကြံမှုရရှိလာတဲ့အခွင့်အရေးကိုလက်လွတ်ဆုံးရှုံးမခံပဲအသုံးချဖို့အတွက်ဦးတန်းထေးကတိုက်တွန်းပြောခဲ့ပါတယ
်နိုင်ငံတစ်ခုမှာအချိန်ဟာအမှန်တန်ရည်ကြီးတယ်နော်တနေ့လည်းတနေ့ပဲအဲ့ဒီတနေ့ရပ်သွားရင်ဒီနေ့ကဘာကြီးကအချိန်အဟုန်နဲ့သွားနေတာကအခုကအချိန်ခစ်အမြန်ခစ်အမြန်နှုံးခစ်ကိုရောက်နေပြီအဲ့ဒီခစ်ကြီးမှာခင်ဗျားတို့တနေ့နောက်ကျနေခင်ဗျားတို့ဘဝဟာကဘာကိုလိုက်ဖို့နောက်ထပ်10နှစ်ကြိုးစားရတယ်ဒါကြောင့်မလို့ဒီတစ်ချိန်လက်ထက်ကိုပြန်ရောက်လာတဲ့အခွင့်အရေးမှာပိုင်ပိုင်မနေနဲ့သုံးချပေးပါအခုလှုပ်တဲ့လှုပ်ရက်တွေကြည့်ပြီးတော့ရှင်းရှင်းလေးပဲအနည်းနဲ့အစိမ့်ဘယ်ဘက်ရိတ်မလဲဆိုတာကျွန်တော်ဆုံးဖြတ်ပါ
ဒီကနေ့မဲဆွယ်စီယုံဟောပြောပွဲကိုကြံ့ခံရေးပါတီဝင်တွေနဲ့ရက်ကြီးအဖွဲ့ဝင်3000နီးပါးတက်ရောက်ခဲ့ကြပါတယ်လစ်လက်နေတဲ့ဒဂုံမျိုးတစ်အရှိပိုင်းမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာမှာကြံ့ခံဖွံ့ဖြိုးရေးပါတီအပြင်အမျိုးသားဒီမိုကရေစီအင်အားစုပါတီလူပေါင်းတစ်ပါတီမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီမိုကရက်တစ်ပါတီမြန်မာတို့ကကိုယ်စားလှယ်လောင်းတွေလည်းဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်ပြည်တော်စုကြံ့ခံရေးနဲ့ဖွံ့ဖြိုးရေးပါတီဟာတနိုင်ငံလုံးကလစ်လက်မဲဆန္ဒနဲ့19နေရာရှိတဲ့အထက်က18နေရာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ